ဆယ်ကြိမ်မြောက်မဲကောင်ဂျပန်ထိပ်သီးညီလာခံကိုတက်ရောက်ဖို့ဂျပန်နိုင်ငံကို6ရက်ကြာခီးဖြစ်ရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်အားတတိယမြောက်နေ့အဖြစ်ဖူကူရှိမားခရိုင်ကတဘာဝမြောဇာ3စိုက်ပျိုးရေးနည်းပညာကိုတွားရောက်လေ့လာခဲ့ပါတယ်ဒီအကြောင်းကိုပြောပြခြင်းပါတယ်မြန်မာနိုင်ငံမှာပြည်သူတွေကျန်းမာရေးနဲ့ညီညွတ်စွာစားသုံးနိုင်မဲ့တီးနှံမျိုးကိုဘယ်လိုစိုက်ပျိုးနိုင်မလဲဆိုတာသိရအောင်လို့ဒေါင်ဆန်းစုကြည်ဟာသူ့ခီးစဉ်တတိယမြောက်နေ့ဖြစ်တဲ့တနင်္ဂနွေဒီကနေ့မှာဂျပန်ဖူကူရှိမားခရိုင်ကတဘာဝမြောဇာ3စိုက်ပျိုးရေးနည်းပညာကိုတွားရောက်လေ့လာခဲ့တယ်လို့ဒေါ်စုနဲ့တွေ့ဆုံခွင့်ရသူတိုကျိုမြို့နေမမိုးမိုးဤက VOA ကိုပြောပါတယ်
ဖူကူရှိမားမှာရှိတဲ့ဒီကိုကိုရွန်ဆိုတဲ့ဒီ organic farm ကိုသူကြွားပြီးတော့စိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့တွားပြီးတော့လေ့လာတာပါအဲ့လိုသိရပါတယ
်ဆိုတော့အဲ့ဒီဟာကဗမာပြည်အတွက်ဘလို့အကျိုးရှိစင်မှာမို့လို့တွားလေ့လာတဲ့ဟာမျိုးလဲခင်ဗျ
ဟိုဂျပန်ကစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့လူနည်းပညာရဲ့ကူညီပေးမယ်ဆိုတော့အဲ့ဒီအကျိုးပဲရောက်တဲ့ဟာဒီရလတ်တွေကိုသူသိကျင်လို့သူတွားလေ့လာတာလို့တော့ထင်တာပါပဲဒီစိုက်ပျိုးရေးလုပ်တဲ့ရွာတွေပေါ့နော်အဲ့လိုမျိုးရွာလေးတွေဟိုတီထောင်လို့ရမလားတို့ဘာတို့ညာတို့သူအဲ့ဒါနဲ့ပတ်သက်ပြီးသူစိတ်ဝင်စားပုံရပါတယ်ကြည့်ရအဲ့လိုမျိုးဒီ organic လိုဟာမျိုးပေါ့နော်ဗမာပြည်မှာစိုက်လို့ရမယ်မရဘူးဆိုတာလည်းအမအနေနဲ့သိကျင်တယ်လေခုနောက်ပိုင်းဗမာပြည်ကအဲ့လိုစိုက်ပျိုးရေးနဲ့ပတ်သက်တဲ့ရွာလေးတွေထောင်ပြီးတော့အဲ့လိုဒီစိုက်ပျိုးရေးကိုဥစားပေးပြီးလုပ်စေခြင်းနဲ့နောက်ပြီးတော့ဒီ organic ပေါ့နော်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ခန္ဓာကိုယ်အတွက်ဟိုဟာဖြစ်တဲ့ကောင်းတဲ့အသီးနှံတွေကိုဘယ်လိုစိုက်ရင်ကောင်းလဲဆိုတော့သူပွားပြီးတော့လေ့လာပုံရပါတယ
်ဖူကူရှိမားမြို့ကိုအမြန်ရထားနဲ့မထွက်ခွာခင်လာရောက်နှုတ်ဆက်ကြတဲ့မြန်မာနိုင်ငံသားတွေကိုညီညွတ်ကြဖို့ဒေါအောင်ဆန်းစုကြည်ကမှာကြားသွားပါတယ
်မြေစုတဲ့ကျန်းမာချမ်းသာပါစေ
ဒီပါပါ
လေစီမမနီ Okay. ဒီပြမနီရော
အမပြမမ
ပါဗျာ။ဒီနေ့နေရတယ်ပြင်းနေ။ဒ
ါမဆိုးပါဘူး။ညသေးရော
အဓိကအန်ဒီကြောက်နေတာလား
။နေပါ။
စစ်စစ်ပြမနီ
။ NND အစိုးရတက်လာပြီးနောက်ရခိုင်အရေးကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတချို့နဲ့လူအခွင့်အရေးအဖွဲ့တွေကမြန်မာအစိုးရနဲ့ဒေါအောင်ဆန်းစုကြည်ပေါ် PR တွေတိုးပေးနေတာပါ။ဒါကြောင့်ဒေါ်စုရဲ့စိတ်ပန်းယူပန်းကျမ်းမာရေးပေါ်စိုးရိမ်သူတွေလည်းရှိနေပါတယ်။ဒေါ်စုရဲ့ကျမ်းမာရေးအခြေအနေသူမြင်တွေ့ရတာကိုတော့မမမိုးအီကအခုလိုပြောပြပါဗျာ
။ကျမကြီးကတော့ကောင်းတယ်။အရန်ကောင်းတယ်။ပုံမှန်ပဲအလုပ်တွေလုပ်နေတာပါပဲ။အဲ့လိုမြင်ရတာပါပဲ
။ဂျပန်နိုင်ငံဟာအခြားနိုင်ငံတွေတက်ဆိုင်ရင်မြန်မာနိုင်ငံကိုနားလည်မှုပေးတဲ့နိုင်ငံအဖြစ်မြင်မိကြောင်းမမမိုးအီကပြောပါဗျာ
။အချိန်နေရတော့ဒီပြည်နိုင်ငံတွေတက်ဆိုင်တော့ဂျပန်နိုင်ငံဟိုမိတ်ဆွေကောင်းပြီးသားဆိုအကူညီနေလို့တော့မြင်တာပါပဲ
။မြန်မာနိုင်ငံပေါ် PR တွေများနေချိန်မှာဂျပန်နိုင်ငံကမြန်မာအပေါ်အနားလည်မှုပေးတဲ့အတွက်ချီးကျူးကြောင်းနားလည်မှုဆိုတာတကယ်လက်တွေ့ပေးနေတဲ့အကူအညီတွေထက်ပိုအရေးကြီးကြောင်း NHK သတင်းဌာနနဲ့စနေနေ့ကတီးခြားမေးမြန်းစဉ်မှာဒေါ်ဆန်းစုကြည်ကကျေးဇူးတင်စကားပြောကြားခဲ့ပါတယ်ခင်ဗျာ။